မင်္ဂလာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်တောက်ချာနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှာကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဗင်နီဇွဲလားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ရုံးဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလဲလို့ဂျန်တဲ့သူအလုံးပြန်လာဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှာဟီလီကအခုပဲဒီသတင်းစာချင်းလင်းပွဲလုပ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းတွေ့ရှိချက်တွေကိုပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုယ်စောဝင်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီတက်မတော်ဘက်ကလေးလာကြအပြစ်ခတ်ရစေးရေးကြေညာချက်အပေါ်မှာချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြမစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်
။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လည်းစာချုပ်ဆင့်သတိကူရှိလာလည်းရှိခဲ့။ချီဝီမှတ်တမ်းတွေနဲ့ကတိကူရှိလာလည်းရှိ။
ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုလို့ရှိရင်ကြေညာချက်အတိုင်းလုပ်ဖို့ဒီတိုက်တွန်းခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုဘာကြောင့်တာဝန်ကနေပြီးတော့နှုတ်ထွက်ခိုင်းလိုက်ရတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တုံ့တက်ပြောဆိုလိုက်တဲ့ဆက်သွယ်မေးမြန်းချက်နဲ့အတူမလေးရှားနိုင်ငံမှာတော့အရက်တူတွေအများပြားဖမ်းဆီးရမိပြီးတော့မြန်မာနိုင်ငံသားပါဝင်လူ၉ဦးကိုတော့မလေးရှားရဲတပ်ဖွဲ့ကဖမ်းဆီးစုံစမ်းစစ်ဆေးနေပါတယ်စတဲ့သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဗင်နီဇွဲလားနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကြံတဲ့သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်။တန်ရုံဝန်ထမ်းတွေအားလုံးကိုဒီနိုင်ငံတဲကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့အတွက်သမ္မတရာထူးမဆွန့်လွှတ်သေးတဲ့နီကိုလတ်စ်မာဒူရိုပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကာရကတ်စ်မြို့တော်မှာတန်ရုံကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်တယ်လို့မာဒူရိုကြေညာခဲ့ပြီးတဲ့နောက်ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဝမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်အတိအမှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ဘက်ကပြန်လည်ကြေညာထားတာပါမဒူရိုစီကနေအနာလွှဲပြောင်းယူမဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့တွေနိုင်ငံတကာအတိုင်းဝိုင်းတွေနဲ့ညှိနှိုင်းရေးဆွဲနေတယ်လို့ဝမ်ဂွိုက်ဒိုကပြောကြားခဲ့ပါတယ်နိုင်ငံနှလံပြန်ထူလာဖို့အဖက်ဖက်ကအကူအညီလိုအပ်နေတယ်လို့လည်းသူကပြောပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့တင်းမာမှုတွေကိုပြေလျော့စေဖို့ဆွေးနွေးအဖြေရှာကြဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲမီရှယ်ဘက်ရှလက်ကတိုက်တွန်းပါတယ်အခြေအနေမထိန်နိုင်မဲ့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သူကသတိပေးပါတယ်ဒီသတင်းဖတ်တဲ့လုံခြုံရေးတွေရဲ့လက်ချက်နဲ့ဆန္ဒပြတဲ့သူ20ကျော်သေဆုံးခဲ့တာနဲ့350ကျော်ဖမ်းဆီးခံရတဲ့ကိစ္စကိုတီးခြားလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့အတွက်ကိုလည်းတောင်းဆိုခဲ့ပါတယ
်မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ပြည်ထောင်စုထဲကိုဆန်ယီစထရိုနေဇက်ကိုဂိတ်ကိုဖြတ်ကျော်ပြီးဝင်ရောက်ဖို့ကြိုးစားကြသူတွေအပေါ်ဒီကနေ့တောက်ကြနေကစပြီးလူမှုကြီးကြပ်ရေးဆိုင်ရာဥပဒေအသစ်နဲ့စတင်ကင်တွယ်ဆောင်ရွက်တော့မှာဖြစ်ပါတယ် MPP လို့ခေါ်တဲ့ရွှေပြောင်းအခြေချနေတိုင်းသူများအကာအကွယ်ပေးလှုပ်ထုံးလှုပ်နီးအသစ်အရာအဲ့ဒီနေဇက်ဂိတ်ကနေအမေရိကန်နိုင်ငံတဲကိုဝင်ပြီးခေလုံးခွင့်လျှောက်ထားသူတွေကိုသူတို့အမှုအတွက်စစ်ဆေးမှုတွေလှုပ်ဆောင်နေစေကာလမှာမက္ကဆီကိုနိုင်ငံဘက်ကိုပြန်ပို့ထားမှာဖြစ်ပြီးအမေရိကန်အမိဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနကပြောပါတယ်ခေလုံးခွင့်လျှောက်ထားကြသူတွေအတွက်လိုအပ်တဲ့စာနာမှုဆိုင်ရာအကူအညီနဲ့အကာအကွယ်ပေးမှုတွေကိုတော့မက္ကဆီကိုနိုင်ငံကကြားကာလမှာလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းအမိမြေလုံခြုံရေးဌာနကပြောပါတယ်နိုင်ငံရဲ့တောင်ပိုင်းနေဇက်ဒေသမှာလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီပဋိပက္ခတွေကိုဖြည့်ရှင်းပြီးနေဇက်ဒေသဘေးကင်းလုံခြုံအောင်လှုပ်ဆောင်တာလူမှုကြီးကြပ်ရေးနဲ့အောက်ခွန်ဆိုင်ရာဥပဒေတွေပြဋ္ဌာန်းဆောင်ရွက်တာတွေလှုပ်ဆောင်နိုင်ဖို့အတွက် MPP လုံထုံးလုံနီးအသစ်ကိုထုတ်ပြန်ရခြင်းဖြစ်ကြောင်းအမိမြေလုံခြုံရေးဌာနကပြောပါတယ်အခုထုတ်ပြန်လိုက်တဲ့လုံထုံးလုံနီးအသစ်ရအမေရိကန်နိုင်ငံနဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားကြသူတွေကိုဟန်တားနိုင်မှာဖြစ်တယ်လို့တရားဝင်ဝင်ရောက်လာပြီးခလုံးဝင်လျှောက်ထားသူတွေအတွက်ပို့ပြီးတော့အာယုံဆိုင်လုတ်ဆောင်ပေးနေမှာဖြစ်ကြောင်းလည်းအမိမြေလုံခြုံရေးဌာနကပြောပါတယ
်။အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာတရင်၅ဘတ်ကြာလာတာနဲ့အမျှပုံမှန်ဆိုရင်လဆာရကြရမယ်ဒီနေ့မှလည်းဝန်ထမ်းရှိသိန်းလောက်ဒီဒုတိယအကြိမ်လဆာမရသေးပဲဖြစ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့တူတောင်းနေတဲ့စရိတ်အတွက်လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အစိုးရလုပ်ငန်းတွေကိုယာယီပြန်ဖွင့်ပေးမယ်လို့သဘောတူတယ်လို့ပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့ရည်ရွယ်ပြီးတော့အထက်လွှတ်တော်မှ Republican အမတ်တွေဘက်ကတင်တဲ့ဥပဒေကြမ်းရောဒီမိုကရက်အမတ်တွေဘက်ကတင်တဲ့ဥပဒေကြမ်းကိုပါဒီကြာသာရေးနေ့ကမဲခွဲခဲ့တာမှနှစ်ဖက်လုံးပယ်ချခံရပါတယ်။ Republican တွေရဲ့ဥပဒေချမ်းမှာကျန်တဲ့ဘဏ္ဍာနှစ်တစ်ခုလုံးအတွက်အစိုးရအသုံးစရိတ်အပြင်ဒေါ်လာ Trump တောင်းနေတဲ့တတိုင်းကာဆိတ်ဒေါ်လာ 5.8 ဘီလီယံနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကန့်အသတ်နဲ့ပြုပြင်ပြောင်းလဲရေးတွေပါဝင်ပါတယ်။ဒီမိုကရက်တွေဘက်ကဥပဒေချမ်းမှာတော့ February 6ရက်နေ့အထိအစိုးရအသုံးစရိတ်ကိုအတည်ပြုပြီးတော့အဲ့ဒီကာလအတွင်းမှာဒီနယ်စပ်လုံခြုံရေးအတွက်လွှတ်တော်နဲ့အင်ဗျူတော်ညှိနှိုင်းကြဖို့အဆိုပြုထားတာပါ။မဲခွဲခဲ့တာမှာဥပဒေချမ်းနှစ်ခုလုံးလိုအပ်တဲ့ထောက်ခံမဲ60မရခဲ့တဲ့အတွက်အတည်မပြုနိုင်ခဲ့ပါဘူး။အဲ့ဒီနောက်ဒေါ်လာကတူတောင်းနေတဲ့တိုင်းကာစီတဲကအနည်းငယ်ကြိုပေးရင်တော့အစိုးရလုပ်ငန်းတွေရပ်ထားတာကိုပြန်ဖွင့်ပေးမယ်ဆိုတဲ့သဘောပြောကြားခဲ့ပါတယ်။အစိုးရရုံးတော်တော်များများလုပ်ငန်းတွေရပ်ထားရပြီးတော့လစာလည်းမရကြတဲ့အတွက်အစိုးရဝန်ထမ်းတချို့ဟာအခမဲ့ပေးဝေတဲ့အစားအသောက်နဲ့ပတ်ဝန်းကျင်အတိုင်းအဝိုင်းရဲ့အထောက်ပံ့တွေကိုအားကိုးနေထိုင်နေကြရပါတယ်
။အမေရိကန်အစိုးရရဲ့လည်းပတ်မှုတချို့ရပ်ဆိုင်ထားရတာ35ရက်မြောက်ထဲရောက်လာတဲ့အချိန်မှာပဲအစိုးရဝန်ထမ်းတွေအနေနဲ့အစုလိုက်အပြုံလိုက်ကြမ်းမာရေးခွင့်တွေယူကြဖို့အလုတ်သမားအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်။ဒါပေမဲ့အန်ဒီအများပြည်ဝန်ထမ်းတွေအလုတ်ပြုတ်မဲ့အရေးနဲ့ပါအရင်ဆိုင်ရနေနဲ့အဲ့ဒီတောင်းဆိုမှုကိုလိုက်ရောဖို့အစိုးရဝန်ထမ်းစုစုပေါင်း2,000ကျော်ကိုကိုယ်စားပြုတဲ့သမ္မတကတွေဘက်ကဝန်လေးနေကြပါတယ်။မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကျော်ကိုလွှတ်တော်ကဘတ်ဂျက်ချမှတ်ပြတာကြောင့်ဒီဇင်ဘာ22ရက်နေ့ကစပြီးအစိုးရရန်တရာ၄ပုံတစ်ပုံကိုရပ်ဆိုင်းထားရတာမှာဝန်ထမ်း8သိန်းလောက်အလုံးမစင်းပဲအိမ်မှာနေထိုင်နေကြတဲ့သူတွေရှိသလိုလစာမရပဲအလုံးစင်းနေကြသူတွေလည်းရှိပါတယ်။အစိုးရဝန်ထမ်းအလုံးဒီပါဟာရန်တရာတွေရပ်ဆိုင်းထားရတာကြောင့်လှုပ်အားကလစာတွေမရတာတလကျော်လာပြီးဖြစ်တာကြောင့်ဝန်ထမ်းတွေစာဝန်တွေရဲ့အခက်အခဲတွေရှိလာနေပြီးအိမ်လကမပေးနိုင်တာကြောင့်အိမ်ကနေစင်းပြရမယ့်အခြေအနေနဲ့ရင်ဆိုင်ရသူတွေလည်းရှိနေပါတယ်။လောက်ခလာစာမရကြတဲ့အစိုးရဝန်ထမ်းတွေအတွက်ပရိတ်တအဖွဲ့တွေကစားစရာတွေချက်ပြီးအခမဲ့ကျွေးမွေးတာဟင်းချက်စရာတွေအခမဲ့ပေးဝေးတာတွေလှုပ်ဆောင်နေကြပါတယ်။အစိုးရလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ဆန္ဒပြတောင်းဆိုမှုတွေဟာလည်းအခုချိန်အထိအရာမရောဘဲဖြစ်နေပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒါကြောင့်ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီလီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယ၊ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာသွားရောက်လေ့လာခဲ့တဲ့မစ်ရှန်ဟီလီကသူ့ရဲ့ခီးစဉ်တွေ့ရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်
။ During my visit, I received videos of houses burning in Mongdaw Township.The second such incident to occur in Mongdaw in 2019 alone.According to information gathered by my
Mongdaw မြို့နယ်ကရိုဟင်ဂျာအိမ်တွေကိုအခု2019ခုနှစ်ထဲမှာပဲမိရှို့တဲ့ဗီဒီယိုတွေကိုသူ့ရဲ့ခရီးစဉ်မှာကြည့်ခဲ့ရတယ်။မြန်မာလုံခြုံရေးတွေနဲ့ဗုဒ္ဓဘာသာအစွန်းရောက်တွေပေါင်းပြီးတော့မိရှို့တာလို့စုံစမ်းသိရတယ်လို့မစ်ရှာဟီလီပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လုပ်နေတယ်လို့သူကပြောပါတယ်။ဒါရမကနှစ်နိုင်ငံနယ်စပ်ကြားကZero line မှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာလုံခြုံရေးတွေကအနှောက်အယှက်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်သွားအောင်လို့အတင်းလုပ်နေတယ်လို့အဲ့ဒီမှာသူနဲ့တွေ့ခဲ့တဲ့သူတွေကပြောကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကူညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းကိုလည်းပြောပါသေးတယ်။တခါရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့လည်းဒီတိုက်ပွဲတွေကြားမှာတစားကံဖြစ်နေတဲ့ဒေသခံတွေအတွက်စိုးရိမ်တဲ့အကြောင်းပြောပါတယ်။အေအေအဖွဲ့ကိုအာစာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့မြန်မာအစိုးရကပြောတာဟာတိတ်ကိုတာဝန်မဲ့လွန်းတယ်လို့လည်းမစ်ရှန်ဟီလီကပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာအပြုသဘောတိုးတက်မှုတွေဆုပ်ယုပ်မှုတွေရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကပြောသွားပါရယ်အထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုဆွေးနွေးခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖန်ဆီးခံထားရတဲ့ဒီကချင်းလှုပ်ရှားသူ၃ယောက်နဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဥပမာပေးပြီးတော့ပြောသွားခဲ့တာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကအပြစ်ခတ်ရဲဆဲတာကိုလည်းသူကကြိုးဆိုကြောင်းပြောပါရယ်မြေဆောင်အပါဝင်ဒီရေကာတာတွေပြန်ဆောက်ဖို့အလားအလာရှိနေတာနဲ့ပတ်သက်လို့လေဒေသခံတွေရဲ့လူမှုရေးတဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ပုံမွေလင်းလင်းပြောကြားဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီလီကတိုက်တွန်းသွားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုမစ်ရှန်ဟီနီနဲ့လည်းပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်
ပါကစ္စတန်နိုင်ငံကတာတိုပြည်ပြည်ထင်းတပ်ဒုံးကျည်ကိုဂျာတာပရင်းကစမ်းသပ်ပြစ်လွတ်လိုက်ပြီးဖြစ်တာကြောင့်အင်းကြီးချင်းပြန်ပဲအိန္ဒိယနိုင်ငံဘက်က ရုတ်တရက်ထိုးစစ်ဆင်တက်ခိုက်တာကိုပြန်လည်ခုခံနိုင်ဖို့သူတို့စစ်တပ်အနေနဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်တရားဝင်ပိုင်ဆိုင်သွားပြီဖြစ်ကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါတယ်အခုစမ်းသပ်လိုက်တဲ့နာဆာဒုံးကျည်ဟာပြစ်မှတ်ကိုတိကျစွာထိမှန်နိုင်တဲ့အပြင်လေထဲမှာလမ်းကြောင်းပြောင်းလို့ရတဲ့နည်းပညာပါဝင်ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်ဒီချိန်ထဲမှာပဲဒုံးကျည်အမြောက်များကိုပြစ်လွတ်နိုင်တဲ့အဲ့ဒီလက်နက်စနစ်အရာပါကစ္စတန်စစ်တပ်အနေနဲ့ပြစ်မှတ်ပေါင်းများစွာကိုဒီချိန်ထဲမှာပြစ်ခတ်နိုင်မှာဖြစ်ကြောင်းလည်းကြွန့်ကျင်သူတွေကပြောပါတယ
်အိန္ဒိယနိုင်ငံတောင်ပိုင်းစရီဟာရီကိုတာအာကာသစခန်းကနေပြီးတော့ကမ္ဘာအပေါ်ပါဆုံးလို့ဆိုတဲ့ဂျိုဒူးကိုလွတ်တံနိုင်ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။အလေးချိန် 2.6 ပေါင်သာရှိတဲ့ကာလမ်ဆက် V2 ဂျိုဒူးကိုအိန္ဒိယအာကာသစူးစမ်းလေ့လာရေးဌာန ISRO ကကြာသပတေးနေ့ညတုန်းကလွတ်တင်ခဲ့တာပါ။ချန်တိုင်းမြို့အခြေဆိုင်အာကာသဆရာပညာပေးသင်တန်းကျောင်းတစ်ခုကကျောင်းသူကျောင်းသားတွေတီထွင်တဲ့ဂျိုဒူးကိုအဆင့်၄ဆင့်ပြောင်းနိုင်တဲ့ဒုံးပြန်ကြီးနဲ့အာကာသကိုလွတ်တင်ခဲ့တာဖြစ်ပါတယ်။လွတ်တင်ပြီး73မိနစ်အကြာမှာပဲဒီဂျိုဒူးဟာကမ္ဘာ့ဘက်လမ်းကြောင်းထဲကိုအအောင်မြင်မြင်ရောက်ရှိသွားတယ်လို့ ISRO ကပြောပါတယ်ရှင်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါတယ်။တက်မတော်ဘက်က၄လကြာအပြစ်ခတ်ရစဲရေးကြီးညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့လဲတိုက်တွန်းခဲ့တာပါတက်မတော်ရဲ့ကြေညာချက်နဲ့လက်နက်ကင်ပြည်ပခါနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပြစ်ကတ်တိုက်ခိုက်မှုရက်စဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာကြေညာချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြန်လည်တင်းပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အကြားမှာတစ်ချိန်ကရင်မျိုးသားစည်းရုံး KNU KNY မျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့နဲ့ငြိမ်းချမ်းရေးကော်မရှင်အကြားမှာတစ်ချိန်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်ဒီအခြေအနေမှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်နောက်ဆုံးအပိုက်ကအကြီးကြပါပဲနောက်ဆုံးပိုက်ကငင်းကြီးရေးအတွက်ဒီနိုင်ဆွေးနွေးခြင်းမျိုးအများဆုံးပြုလုပ်သွားရန်တိုက်တွန်းမှာတောင်းအကြီးကတော့ကျွန်တော်တို့တစ်ဖက်ကပြစ်ခတ်ရဆဲပြီးတယ်အခုကျွန်တော်ကတလကျော်သွားပြီအချိန်လေးလားတလကျော်သွားတော့အချိန်ကြီးပုံတော့ပေါ့ဒီမို့လို့ပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရည်ရထားတဲ့ဟိုထောက်ရငင်းကြီးရေးအတွက်အကြီးကိုဖွဲ့စည်းပြီးရဟုတ်ဆောင်ချက်ဒီအားနည်းနေတယ်လို့ကျွန်တော်ကမြင်တယ် NRPC ပေါ့ဗျာမြို့သားပြန်လည်တင်းနေတဲ့ငင်းငန်းရေးဘူဌာနနဲ့ဆွေးနွေးလို့ရတယ်တက်မတော်ဖွဲ့စည်းပေးထားတယ်ဤနိုင်ဆွေးနွေးအဖွဲ့ရှင်းဥပါအဖွဲ့နဲ့လည်းဆွေးနွေးလို့ရတယ်ဆိုပြီးနားဖွင့်ပေးထားတယ်ဒီနားကြောင်းပေါ်မှာငင်းငန်းရေးအတွက်တကယ်လိုလားဆိုတော့လိုက်ပိုင်လို့ဆောင်တယ်အားနည်းနေတယ်လို့မြင်သေးတဲ့အတွက်ကျွန်တော်တို့ကဒါထုတ်ပြန်လိုက်တာဖြစ်ပါတယ်ဗျာ
ဒီကနေ့ထုတ်ပြန်ချက်မှာဒီဇင်ဘာလ21ရက်နေ့ထုတ်ပြန်ချက်မှာပါဝင်တဲ့အချက်5 6နဲ့9တို့ကိုအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလကျော်ကြာကာလအတွင်းမှာ EAO အဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာ73ကြိမ်နယ်မြေကျော်လွန်လှုပ်ရှားတာ168ကြိမ်စစ်ကြေးကောက်ခံတာ10ကြိမ်လူသစ်စုဆောင်းတာအကြိမ်20တမရော့စစ်ကြောင်းကိုချောင်းပြောင်းပစ်ခတ်တာ10ကြိမ်မိုင်းဖြစ်စဉ်2ကြိမ်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်။နယ်မြေကျော်လွန်လှုပ်ရှားတာကြောင့်အချင်းချင်းတိုက်ပွဲဖြစ်တဲ့အဖွဲ့တွေအနေနဲ့လည်းဂတိကဝတ်ပြုထားတဲ့အတိုင်းမူလနယ်မြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမှုချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတယ်
။ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လည်းစာချုပ်ဆိုင်စတိကဝေးရှိလာလည်းရှိတယ်။ TV မှတ်တမ်းတွေနဲ့ဂတိကဝတ်ရှိလာလည်းရှိတယ်။ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေလက်တွေ့နေမှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့။ဆုံးဖြတ်ပြီးစာချုပ်တွေထုတ်ခဲ့ကြတယ်။တဘောတူကြီးတဲ့လောက်ခဲ့တဲ့အထဲမှာမှဟိုပေါ့ကြော်တော်လာပါပေါ့အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းနေပြည်သူဂျိုင်းကလည်းပြည်သူလူထုကတော်တော်လေးမြင့်တာပါတယ်မြင့်မာမှုတွေရှိအောင်ဇာတိတိုင်းလိုက်လာပြင်တယ်ဆိုလို့ကဖတ်ပြကြပြည်ပြတာဖြစ်ပါတယ်ခေတ်ပိုင်းတော့တနည်းနည်းနောက်ဆုံးထားပြီးတော့ကြော်ထားတဲ့နေကြီးကနေပြန်ပြီးတော့ရုပ်သိမ်းပြီးပေါ့ခရီးကွက်ပါနေပြည်တွေအတွင်းကိုစုပ်ပြီးပေါ့ဆိုကျွန်တော်ကထပ်ပြီးပြည်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာစွန့်ခွာတင်းရှောင်နေကြရပါတယ်။လက်တော်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ရခိုင်ကမှာတော့ကျွန်တော်တို့က20ရက်နေ့နောက်ပိုင်းမှာ23ရက်နေ့24ရက်နေ့မှာကျွန်တော်တို့ဒီပလောက်ပဲမှာဖြစ်ခဲ့တာရှိတယ်။ပလောက်ပဲမှာဖြစ်ပြမှုတွေဆက်ဖြစ်နေပါတယ်။ဖြစ်ပြမှုတွေဆက်ပြနေတော့23ရက်နေ့24ရက်နေ့မှာကျွန်တော်တို့အခြေချဖို့ကြိုးစားလာတဲ့ပခန်းပေါ့ခိတာပခန်းတစ်ခုကိုကျွန်တော်တို့တင်းသိရမိပါတယ်။
AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မြို့နယ်ချင်းမှလည်းရှိတယ်။နောက်ဗုဒ္ဓတော်မြို့နယ်ချင်းမှလည်းရှိတယ်။နောက်ကလောင်မြို့နယ်ချင်းမှနော်အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်ကလည်းလက်နက်ကြီးတွေနဲ့လာပြနေတာရှိတယ်။ဒီနေ့ရက်နေ့မှာနော်ကလောင်မြို့နယ်ချင်းကဒီဗမာနေရာရဲ့အဲဆက်ဘက်မှာရှိတဲ့တောင်ကုန်းတွေကိုလာပြီးတော့ဒီဗမာတပ်တို့ကလည်းဟယ်လီကော်ပတာနဲ့မကျင်းတိုင်းတိုင်းပေါ်အဲ့မှာလာပြီးတော့ဘုံကျတိုက်ခိုက်တာရှိတယ်။နောက်ဆုံးတော့ရက်နေ့မှလည်းဒီတို့ကလည်းလက်နက်ကြီးတွေနဲ့တောက်ချောက်ပြနေတာရှိတယ်။နောက်ဆုံးနေ့မှာလည်းဆန်းပြနေတယ်။ဒီကြိမ်ရက်ချင်းတွေကဒါနဲ့စခန်းတွေပါဒီကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးပါမှမရှိ
ဘူး။အေးတပ်ဖွဲ့အနေနဲ့ဒီဇင်ဘာလ22ရက်နေ့တမရော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကိုကန်တပ်ဖွဲ့တွေနဲ့အတူကြိုးဆိုထားပြီးတနိုင်ငံလုံးအပြည့်ရက်ဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအစဉ်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ24ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှတ်တိုင်အမှတ်47မှာရှိတဲ့ရဲကင်းစခန်းကိုတစ်ဖက်နိုင်ငံဘက်ချမ်းကနေဘုံးပစ်လောင်ချာလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာလုံခြုံရေးအဖွဲ့တွေကပစ်ခတ်တဲ့အဖွဲ့ကိုစီစစ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်တန်ဘတ်ကိုခေါ်ယူပြီးဒီတိုက်ခိုက်မှုကိုအတိပေးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုးဟန်ကပြောပါတယ်။
အဲ့ဒီပြန်ဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်တံမကြီးကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုခေါ်ပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တော့စုံစမ်းစစ်ဆေးပြီးကျွန်တော်တို့ပြောကြပါတယ်တေဝင်းဆက်နမန်စာလဲပေးခဲ့ပါတယ်အဲ့တော့တံမကြီးကလည်းသူ့နိုင်ငံကိုပြန် headquarters ကိုပြန်ပြင်ပြပြီးတော့ဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြန်ချပေးမယ်ဆိုပြီးတော့ပြောကြထားပါတယ်
ဒီလ24ရက်နေ့နေဆက်မှတ်တိုင်အမှတ်47ပြစ်ခတ်မှုမှာနေကြားဆောင်ရဲတပ်သား2ဦးနဲ့နေဆက်ချန်စီယိုးပြင်အလုသမား2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။တမ်ရော်ရဲ့ဒီကနေ့ထုတ်ပြန်ချက်အပေါ်မှာတော့သူတို့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲကချင်ပြည်နယ်အစိုးရဝန်ကြီးတချို့ဘာကြောင့်နှုတ်ထွက်ခဲ့ကြရပါသလဲဆိုတော့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးကြပါမယ်မကြသေးခင်ရက်ပိုင်းကပဲတာဝန်ကနေအနားယူခိုင်းလိုက်တာကြောင့်အနားယူလိုက်ရတဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုတိုင်ကြတာကတော့အပြင်လူတွေကမဖြစ်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒါအပြင်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကိုချင်းစားတယ်လို့လည်းပြောပါတယ်တိုင်တဲ့သူကအစွမ်းထက်လွန်အားကြီးလို့အခုလိုမျိုးယာရုကနှုတ်ထွက်ခိုင်းတဲ့အခြေအနေနဲ့ကြုံရတာလို့သူကသုံးသပ်ပါတယ်။လူရည်ကျွန်းသုံးတက်ကွန်ဖြစ်ခဲ့ဘူးသူ၊ကျန်းမာရေးဝန်ကြီးဌာနကချီးမြှင့်တဲ့စွမ်းဆောင်ရည်ထူးချွန်စုတွေကိုရထားဘူးသူ။အသက်68နှစ်အရွယ်ကချင်ပြည်နယ်ဝန်ကြီးဟောင်းဒေါက်တာသင်းလွင်ကိုရန်ကုန်မြို့ကနေကိုကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။အခုဖြစ်သွားတဲ့အပေါ်မှာဆရာကိုယ်တိုင်ဘယ်လိုနားလည်ထားပါသလဲဆရာ
။ပါတီနဲ့မပူးပေါင်းဘူးလို့ပြောတယ်။အမှန်ကတကယ်ကိုပူးပေါင်းတာ။ရင်းရဲဆက်သူမပူးပေါင်းတာ။အထူးသဖြင့်ပါတီမှာအနစ်နာခံလုပ်လာတဲ့နေချင်းညာမှာလုပ်လာတဲ့လူတွေထောင်ချခံလုပ်လာတဲ့တကြီးဝါကြီးတွေလွတ်တော်ကိုယ်စားလှယ်ရကျွန်တော်နဲ့တော်တော်လေးအဖွဲ့ကြပါတယ်မပြည့်တဲ့အိုးတွေကတော့ဂျပန်ကိုလိပ်ဖြစ်အောင်လို့ထိုင်တာမျိုးတော့ရှိတာပေါ့ဗျာဂျပန်ကိုလိပ်ဖြစ်အောင်တိုင်တဲ့ခါမှာအက်ဂျစ်တစ်တွေထဲမှာအက်ဒဝတ်တွေထဲမှာနော်မလူနာတဲ့ကိန်းကန်းတွေပေါင်းထည့်မယ်ဆိုရင်ဒါကျွန်တော်ကဒီဂရိတ္တစာမဆိုခင်ကရင်းစားမှာစပါပြီဆိုတော့တိုင်တာ
အဲ့တော့ဆရာရဲ့အမြင်မှာကအဓိကအဖြစ်အခုလိုဆရာကိုနားယူခွင့်ပေးလိုက်တယ်ပေါ့လေဆရာကိုကြတော့နားယူခွင့်ပေးလိုက်တယ်ဆိုတော့တကယ်ကတော့ဆရာကနှုတ်ထွက်ခိုင်းတဲ့အခါမှာနှုတ်ထွက်လာဆရာကတင်ပေးလိုက်တယ်တင်ပေးလိုက်တဲ့ဆရာကိုနားယူခွင့်ပေးလိုက်တယ်ဆိုပြီးတော့ဖြစ်တော့ဒါကဆရာအမြင်အားဖြင့်ဟလာပါတီတွင်မလိုမုန်းထားတဲ့လူတွေကတိုက်တယ်လို့ဆရာအဲ့လိုယူဆတာပါလားဆရာ
အဲ့ဒီလိုပြောရမလားကျွန်တော်ထင်တယ်အပြင်လူကတော့မဖြစ်နိုင်ဘူးဗျာပါတီကျင်းဆိုတာကမှခုနကပြောတော့အမကျွတ်ပါစနေပဲချစ်လိမ့်မယ်ကျွန်တော်တို့ပါတီမှာဒ တကယ်အမှန်တန်ရစ်တက်တဲ့လူတွေရှိတယ်တကယ်အလုံးလုံးတွေရှိတယ်ဟုတ်ကဲ့အဲ့ဒါဆိုရင်ဆရာအခုကဝန်ကြီးချုပ်ကဆရာတို့ပြောတဲ့အချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအားယူခိုင်းတယ်ဆိုပြီးတော့ပြောတယ်အဲ့ဒါကိုရောဆရာလက်ခံပါသလားဆရာသဘောတူပါသလားဝန်ကြီးချုပ်ကကျွန်တော်အင်ခဏလည်းကြောက်အောင်လို့ကျွန်တော်ဖုန်းဆက်ခေါ်တယ်ဝန်ကြီးချုပ်ကျွန်တော်မလာနိုင်ဘူးလို့ကျွ ਜਨੋ ਖਾਨੇ ਪਿੰਦੇ ਤੇ ਵੰਜੂ ਛੀ ਮਾ ਮੇ ਜਨੋ ਲੁਟਸ ਆ ਤੇ ਮੰਗਾ ਬਾਂਸ ਲੈਸਾ ਉਹ ਜਨੋ ਆ ਵੰਜੂ ਛੀ ਬੇ ਟੱਕ ਕੇ ਬਾਰੇ ਅਰੋ ਵੰਜੀ ਜੋ ਖਾਨਾ ਪਿੰਦੇ ਤੇ ਵੰਜੀ ਜੋ ਛੀ ਮਾ ਬੇ ਲੁਟਸ ਆ ਤੇ ਮੇ ਵੰਜੀ ਜੋ ਖਾਨੇ ਲੂ ਵੰਜੀ ਜੋ ਅਛੇ ਮੀ ਛੂ ਲੋ ਯਾ ਬਾਰੇ ਸੋ ਬਾ ਜਨੋ ਲੁਕੇ ਬਾਰੇ
ਓਕੇ ਸੇ ਜਨੋ ਪਿਆਂ ਬੀ ਲੈ ਪਿਆ ਦੀ ਸਿਆ ਅਗੂ ਆ ਗਾ ਟਚੋ ਕੋਲਾ ਹਲਾ ਠੁੱਟੇ ਹਾਰੀ ਮਾ ਸਿਆ ਗਾ ਦੀਦਾ ਗਾਂ ਲੂਲੂ ਨੇ ဆက်ဆံရေးမှာအဆင်ပြေတာတွေရှိတယ်ပြောတာဆိုတော့အဆင်ပြေတာတွေရှိတယ်ဆိုပြီးတော့အဲ့လိုကောလာလာထွက်တာတွေကျွန်တော်တို့တွေ့ရပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဆရာဘယ်လိုသဘောရပါလဲ
IDP ကက်မြေသွားရင်ကျွန်တော်ကားဆင်းလာတယ်မြင်လိုက်ကလေးတွေကအော်ရာတင်းနေတော့ fighting တင်းနေတော့ fighting အဲ့ဒါလူကယ်ပြန်ဝင်ကြီးကပြည်တော်စုဝင်ကြပြဘာလဲကြ fighting နဲ့ဖတ်ခိုင်းလာတာမဟုတ်ဘူးဘွားကိုအရှုံးမပေးနဲ့ဘွားတဲ့တက်ပွဲဝင်ဆိုတော့ကျွန်တော်လောက်ကြီးကြိုးစားကြတယ်နော်ကြိုးစားကြတယ်ကျွန်တော်စကားပြောပြီးပါအောင်ကျွန်တော်စကားပြောရင်တဲ့လူတွေပါလားနားထောင်နေဒီသားကနေနဲ့အစင်မပြေဘူးဆိုတာကလူကြီးအကြိုက်ဆဲကလိုက်လဲမလိုက်တခါရှိရပါမူကြီးစွာရန်သူဆွဲမှယူပြီးဆိုရဆိုရင
်ဟုတ်ကဲ့ဆရာဆရာဒီလောက်လုပ်ငန်းတာဝန်တွေအများပြားစွမ်းနိုင်တဲ့လောက်လုပ်ပြီးတဲ့နောက်မှာဆရာကိုအနာယူခိုင်းလိုက်တဲ့အပေါ်မှာဆရာအနေနဲ့ဟလာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ပေါ်တော်လကောင်းနိုင်ငံတော်သမ္မတပေါ်တော်လကောင်းသို့မဟုတ် NLD ပါတီအပေါ်မှာတော်လကောင်းဆရာစိတ်နာကြည်မှုဒေါသထွက်မှုအဲ့လိုမျိုးတွေရောခံစားရပါလားခင်ဗျာ
နိုင်ငံတော်အတိုင်းအမြပုဂ္ဂိုလ်သည်ဒီစနစ်တစ်ခုအနေနဲ့တခုအပြောင်းလဲပြောင်းလုတ်ခဲ့တာဖြစ်ပါတယ်လုတ်ခဲ့တဲ့အခါမှာသူ့မှာတော်တော်နောက်ခံတာဆိုပါလဲဆိုရင်သူ့ပါတီပေါ့ဗျာကျွန်တော်တို့ NLD ပါတီရှိတယ်ပေါ့ဗျာနော်နောက်တစ်ခုကတော့ပြည်သူရှိတယ်ပေါ့ဗျာအဲ့လိုပြည်သူအားနဲ့အပြောင်းလဲတစ်ခုကိုရင်ဆိုင်တဲ့အချိန်မှာသူရင်ဆိုင်နေရတာ political landscape မှာအရေးကြီးဆုံးက transitional period အစဉ်ကုပြောင်းရေးကာလကိုတောင်းလဲနေတာပါအစဉ်ကုပြောင်းရေးကာလကိုပြောရခါမှာခင်ဗျဟိုရင်ကြားစီရေးပါညနေနေချမ်းရေးတွေပါသူအများကြီးလုပ်နေရတယ်သူ့ကိုကျွန်တော်အရန်ကိုချင်းစားတယ်အင်ဒိုနီးရှားလိုနိုင်ငံမျိုးကချိန်တာတမဒီ transitional period က15နှစ်ကြာတယ်ဆိုကျွန်တော်ဒီထက်ကြာနိုင်မယ်သူအမေရိကန်ကြီးတပတ်တောက်ကြီးလောက်တာကိုကျွန်တော်တို့ကပွေးမိပါဘူးတိုင်တဲ့လူရဲ့အစမ်းထက်လွန်အကြီးလို့ကျွန်တော်ဒီလိုဖြစ်သွားတယ်လို့ဆိုပါတယ်ကျွန်တော်တဲ့တော်တဲ့လူနဲ့အစားထိုးခြင်းလို့ဒီလိုလုတ်လိုက်တယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်အရက်သားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ထောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလားအပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲစူရာတွေကို VUA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မလေးရှားနိုင်ငံဘက်ကသတင်းဆက်ချင်ပါတယ်။မလေးရှားနိုင်ငံမှာတော့အိန္ဒိယနိုင်ငံတွေကဝင်လာတယ်လို့ဆိုတဲ့အရက်တုအများပြဖန်ဆီးရမိတဲ့နောက်မှာတော့မလေးရှားရဲတပ်ဖွဲ့ကအဲ့ဒီအရက်တုတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံသားအပါအဝင်လူ6ဦးကိုဖန်ဆီးလိုက်ပါတယ်။အခုရက်ပိုင်းမှာလည်းဖန်ဆီးစစ်ဆေးတာတွေပို့ပြီးတင်းတင်းကြပ်ကြပ်လုပ်နေပါတယ်လို့မလေးရှားရောက်မြန်မာတွေကပြောပါတယ်။သတင်းပြေဆုံကိုတော့ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံဘန်ဒါကင်ယာမှာရှိတဲ့စစ်ရုံတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကမလေးရှားအနာပိုင်တွေကဝင်ရောက်စီးနင်းခဲ့ရမှာအရက်အတုတွေတူလောင်ထားတာကိုတွေ့ရပြီးဒီအရက်တွေဟာအိန္ဒိနာချင်းနိုင်ငံတွေကလာတဲ့အကြောင်းနဲ့မြန်မာ၅ဦးပါဝင်လူ၉ဦးကိုဖမ်းဆီးထားတာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံဘူကစ်အာမန်ရဲဌာနချုပ်ရဲ့ညွှန်ကြားရေးမှူးကဒီအပိုင်းတွင်းမှာပဲသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးပြောဆိုခဲ့ပါတယ်အ
ဒီတရင်သာရှင်းလင်းပွဲမှာပြောဆိုတော့တာနဲ့ပတ်သက်ပြီးမလေးရှားရောက်မြန်မာတွေကိုအကူအညီပေးနေတဲ့မလေးရှားခြေဆိုင်ကပုံးခုနှစ်ရက်သားသမီးနာယေကူညီမှုအတင်းရဲ့ဥက္ကဋ္ဌဦးစံဝင်းကဗီအိုအေကိုအခုလိုပြောပြပါတယ်ရဲဌာနကနှင်းကြိုင်းမှုကိုယ်တိုင်အဲအဒူလာကိုယ်တိုင်မို့ဒီတူတိုင်ဒီမလေးလို့ဆိုတော့ကျွန်တော်တို့ဒီဘုကစ်ချက်လေ
ကျက်စကမှာတရင်းသာရှင်နေမလို့ရအောင်မဖန်ဆောင်တာတိကျတမန်နဲ့ချက်ပန်းမှုပေါ့လေစားနေပို့တယ်ပေါ့ဒါပေမဲ့တော့ဘယ်ကနေပြီးဝင်နေဆိုတဲ့ဟာတော့တရားဝင်ဘယ်ကနိုင်ငံလို့လက်ပုလက်ချက်ဆက်ကြအောင်သူကတရင်းထုတ်ပြန်လာတော့နိုင်ငံမိုင်းတရင်းတွေမှာမထုတ်ဆောင်ဒါပေမဲ့အိမ်ကြီးချင်းနိုင်ငံတွေကလာတယ်အဲနောက်မြန်မာနိုင်ငံသားငါးယောက်ပါတယ်တခြားလူ၄ယောက်ပါတယ်အလုံးမဆူအောင်၉ယောက် ရှိတယ်ဆိုပြီးအဲ့ဆာဆွဲချက်တင်သူလိုက်ပြီးထပ်ဆောင်စမ်းနေတယ်နော်ဒီနေ့ပေါ့2018ခုနှစ်ပိုးလာပိုင်းမှာလည်းဒီဖန်စီရဲ့တပါလည်းအရက်တူတည်လောက်တာလေကျွန်တော်တို့ဒီ Grand Rye ရဲ့တို့အမင်းမြမဝီစကီတို့အဲ့မှာလောက်တယ်တပါလည်းမြန်မာနိုင်ငံသားတွေပါတယ်
အခုအခါမှာတော့အရက်ဝင်တဲ့လမ်းကြောင်းတွေအဆက်အသွယ်တွေကိုစုံစမ်းမေးမြန်းမှုတွေဇက်တိုက်ဆက်လုပ်နေတယ်လို့လည်းဆိုပါရယ်မလေးရှားမှာတော့တောက်ကြနေဝိပြုတ်ချိန်ပြီးပြီဆိုရင်ညနေပိုင်းမှာအဖမ်းဆီးတွေပုံများလာတဲ့အတွက်မြမာတွေအပြင်တိတ်မထွက်ကြဖို့မြမာလူမှုအဖွဲ့အစည်းတွေကသတိပေးထားပါရယ်အခုဆိုရင်အဖမ်းဆီးတွေဇက်တိုက်လုပ်နေတယ်လို့လည်းဦးစန်းဝင်းကပြောပါရယ်
ဝတ်ပစ္စည်းတော်ဝပြီးညနေပိုင်းညဘက်လို့ဆိုရှင်လူများသွားလာတဲ့နေရာတွေပေါ့ဒီအဲ့လိုနေရာမျိုးတွေကားခိတ်ဒီမှာအဖမ်းဆီးပြတာအားလုံးကြတယ်ပြန်မဝင်နေတဲ့မြန်မာနိုင်ငံသားတွေအကုန်လုံးဖမ်းနေကြတယ
်အရက်တုမောက်ကိုတင်သွင်းမှုနဲ့တန်ရားရှိသူ၉ဦးကိုတော့1968ခုနှစ်အကောက်ခွန်အဲ့ဥပဒေပုံမှန်73နဲ့1959မြင်းဆောင်63လူဝင်မှုကြီးကြပ်ရေးဥပဒေပုံမှန် 6.1ကားငယ်တို့နဲ့ဖန်းစီစစ်သေးမှဖြစ်တဲ့အကြောင်းမလေးရှားနိုင်ငံဘူကစ်အာမန်ရဲ့ညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်ကတော့အရက်အတုတွေတောက်ပြီးအစိတ်သင့်လာကြောင်းမြန်မာနိုင်ငံသားတွေအပါအဝင်လူဦးရေ10ခန်းလောက်တည်ဆုံသွားခဲ့ပြီးတဲ့နောက်အရက်အတုလုတဲ့နေရာတွေကိုမလေးရှားအစိုးရကစုံစမ်းစစ်ဆေးဖမ်းဆီးမှုတွေဇက်တိုက်လုပ်လာတာဖြစ်ပါတယ်ရှင်။
မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်ဗင်နီဇွဲလာနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်တဲ့သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံသားရေးဌာနကညွှန်ကြားထားပါတယ်တန်ရုံဝန်ထမ်းအားလုံးကိုနိုင်ငံတွေကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့သမရယာဒူမဆွန့်လွတ်သေးတဲ့နီကိုလတ်စ်မာဒူရာပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကရာကတ်စ်မြို့တော်မှာတန်ယုံကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။ဗင်နီဇွဲလားမှာဖြစ်နေတဲ့တင်းမာမှုတွေကိုပြေလျော့စွေဖို့ဆွေးနွေးအဖြေရှာကြဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအကြီးအကဲမီရှယ်ဘက်ရှလက်ကလည်းတိုက်တွန်းထားပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာသတင်း၅ဘက်ကြာလာတာနဲ့အမျှပုံမှန်ဆိုလစာရကြရမယ်ဒီနေ့မှလည်းဝန်ထမ်း၈သိန်းလောက်ဒုတိယအကြိမ်လစာမရသေးပဲဖြစ်နေပါတယ်။ဒါမနဒေါ်နယ်ထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတိုင်းကာဖို့တူတောင်းထားတဲ့ဈေးအတွက်လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အစိုးရလုပ်ငန်းတွေယာယီပြန်ဖွင့်ဖို့သဘောတူမယ်ဆိုတဲ့သဘောမျိုးပြောကြားထားပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဒီဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့ဒီမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယာဟီလီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို၁၀ရက်ကြာသွားရောက်လေ့လာခဲ့တဲ့မစ္စယာဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကြီးရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညက်နေကြီးအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ Radio ညက်နေကြီးအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington.